နိုင်ငံတော်တန်ခမဟာနာယကကဇွန်လ10ရက်နေ့ကပြုလုပ်တဲ့အစည်းအဝေးမှတ်တမ်းကိုတသတိခံအဖြစ်ပေးဖို့တောင်းဆိုချက်ကိုရန်ကုန်ရှိပိုင်းခိုင်တရားရုံးမှာဆရာတော်ဦးဒရာတင်သွင်းခဲ့ရာဒီနေ့အဲ့ဒီတရားရုံးကပယ်ချခဲ့တာပါ။အဲ့ဒီတသတိအဖြစ်တင်သွင်းတဲ့အစည်းအဝေးမှတ်တမ်းဟာကန့်သက်ချက်ဖြစ်တဲ့ဆိုတဲ့အကြောင်းပြချက်နဲ့ပယ်ချလိုက်တာပါ။ဒီအစည်းအဝေးမှတ်တမ်းဟာကန့်သက်ချက်ပြောပေမဲ့တန်ခါရီနဲ့လူတွေကြားမှာပြန့်နှံ့နေတာတွေ့ရတာကြောင့်ဒီအကြောင်းပြချက်ကမလုံလောက်ဘူးလို့အဲ့ဒီအထောက်အထားကိုတင်ခဲ့တဲ့လန်ဒန်ဆရာတော်ဦးဒရာကမိတ်ကြခဲ့ပါတယ်
။အဘိုးကြီးတို့တွေ့တာကတော့ဒါကန့်သက်ချက်လို့လာရေးထားပေမဲ့ဒီစာတွေကပြည်သူလူထုလက်ထက်မှာဘလူးပြန်းနေပြီ။ဘယ်သူကပို့တာလဲ။နိုင်ငံတော်တန်ခါမဟာနာကနေပြီးတော့မှမြို့နယ်ကျေးရွာရက်ွက်ဒီမှာရှိနေကြတဲ့တန်ခါနာကအဖွဲ့တွေနောက်ဆုံးသာသနာနှုတ်ခဟလို့ခေါ်တဲ့သာသနာပြုအသင်းလို့ခေါ်တဲ့ရက်ထက်မှာဆွန်းလောင်းတဲ့အသင်းမျိုးတွေကိုတောင်မှကြဲကြဲပြန့်ပြန့်အစည်းအဝေးမှတ်တမ်းကြီးတွေနဲ့နိုင်ငံတော်တန်ခါမဟာနာကဒီမဟာတန်တိဒုက္ခကြီးကိုပိုင်းပါတယ်ဆိုတဲ့စာရွက်စာတမ်းတွေတထွေးကြီးတပုံကြီးပို့ထားတာရှိနေတော့ဒါကန့်သက်ချက်မဖြစ်နိုင်ဘူးလို့ခွန်ကြီးတို့ကဒီလိုပဲယူဆတယ်။ကန့်သက်ချက်ဆိုရင်နိုင်ငံတော်ကပဲတင်ထားရမယ်။နိုင်ငံတော်ကတင်ထားပြီးတော့မှပြည်သူလူထုလက်ထက်ကိုအားလုံးသိသာအောင်ပို့တယ်ဆိုတာဟာအထုံးနဲ့အထည်နဲ့ခွန်ကြီးတို့ကရှေ့ထားပြီးသားတွေ့နေပြီးသားဖြစ်နေတဲ့အတွက်ကြောင့်ဒါကမကြောက်ပြချက်မလုံလောက်ဘူးလို့ခွန်ကြီးတို့ကဒီလိုပဲယူဆတယ်။
ဒီမှတ်တမ်းကိုတပ်တွေဖြစ်တင်သွင်းတာကိုတာမွေမျိုးနဲ့တရားရုံးကပယ်ချခဲ့ပြီးအရှိပိုင်းခရင်တရားရုံးကိုအခုလိုဆက်လက်တင်သွင်းခဲ့တာလည်းဖြစ်ပါတယ်။လန်ဒန်ဆရာတော်ဦးဥဒရာနဲ့တန်ခါ၄ပါးစုစုပေါင်း၅ပါးကိုရန်ကုန်မြို့တာမွေမြို့နယ်မဟာတန်တိဒုက္ခကျောင်းတိုင်မှာသတင်းသုံးနေစဉ်တရားမဝင်သတင်းသုံးနေဆိုပြီးမဟာနာနဲ့သာသနာ့ဝန်ကြီးဌာနကဖမ်းဆီးခဲ့ပါတယ်။အဲ့ဒီနောက်အမှုကိုဆက်လက်ရင်ဆိုင်ရာမှာလန်ဒန်ဆရာတော်တို့ကစကားနားမထောင်တဲ့အမှုကိုပြန်လည်ခြေပတာဖြစ်ပါတယ်။အခုလိုခရိုင်တရားရုံးကပယ်ချခဲ့ပေမဲ့ဥပဒေလုံထုံလုံဤအတိုင်းတိုင်းတရားထုတ်တော်အထိဆက်လက်တင်သွင်းသွားမယ်လို့လန်ဒန်ဆရာတော်ရဲ့အရှိန်ကြီးဦးသိန်းဝင်းကပြောပါတယ်
။နှစ်ဖက်ကြားနာပြီးတော့အဲ့ကြားနာချက်ပေါ်မှာခရုဘက်ကဒါနဲ့ပတ်သက်ပြီးတော့ဥပဒေရတင်သွင်းခွင့်ရှိတယ်လက်ခံတင်တယ်ဆိုပြီးတင်တယ်တစ်ဖက်ကဒီစာရွက်စာတမ်းဒီအကန့်တ်လို့ရေးထားထားတဲ့အတွက်အဲ့ဒီအပေါ်မှာသူကအများပြည်သူနဲ့ဒါကိုခွင့်မပြုသင့်ဘူးဆိုပြီးတော့တရားရုံးကမင်းချဒါနဲ့ပတ်သက်ပြီးတော့တက်တဲ့ကတင်သွင်းခွင့်ကိုညှင်းပယ်တယ်ဆိုပြီးချတယ်ကိုလိုကဥပဒေရဆက်ပြီးတော့တရားလွှတ်တော်တရားလွှတ်တော်ချုပ်စာရှိဖြစ်ပေါ့လေအစဉ်စစ်တက်ရောက်သွားမှာပ
ါအရင်ကနိုင်ငံတော်မဟာတန်ခါနားရက်ကကိုပြန်လည်ခြေပေါက်ခွင့်မရှိခဲ့ပေမဲ့အခုလိုတရားဥပဒေရခြေပေါက်ခွင့်ရရှိတာကြောင့်တရားဥပဒေကကောက်ွယ်ပေးသွားမယ်လို့မျှော်လင့်ကြောင်းလန်ဒန်ဆရာတော်ဦးဥဒရာကအမှုအပေါ်အခုလိုပြောပါတယ်
။မြတ်မြတ်တတဖြစ်မယ်ထင်လို့တရားရုံးကိုရင်ဆိုင်တာပဲ။မြတ်မြတ်တမဖြစ်ဘူးဆိုတာဘုန်းကြီးတို့နဲ့မဆိုင်ဘူး။တရားဥပဒေကတွေ့ပြီးတော့ဘလောက်အကာအကွယ်ပေးနိုင်မလဲပေါ်မှာပဲမူတည်တယ်။ဘုန်းကြီးတို့ကတော့မြတ်မြတ်တဖြစ်မယ်လို့ကိုရုံရုံကြီးကြီးနဲ့ကိုဒါဘုန်းကြီးတို့ရှိတဲ့အတွက်ကြောင့်တရားရုံးနေမှာဘုန်းကြီးတို့ကအခုလိုမြို့နယ်တရားရုံးနေခရိုင်တရားရုံးနေတိုင်းတရားရုံးနေမှာဘုန်းကြီးတို့အမှုရင်ဆိုင်တာပဲတရားဥပဒေစိုးမိုးမယ်လို့လည်းဘုန်းကြီးတို့ယုံကြည်တယ်တရားဥပဒေအတိုင်းလည်းပဲဘုန်းကြီးတို့လုပ်မယ်လို့လည်းယုံကြည်တယ်တရားဥပဒေအတိုင်းလည်းဆုံးဖြတ်မယ်လို့ဘုန်းကြီးတို့ဒီလိုပဲယုံကြည်တယ်ဥပဒေရသားလည်းဘုန်းကြီးတို့အကာအကွယ်ပေးနိုင်မယ်လို့ဘုန်းကြီးတို့ဒီလိုပဲယုံကြည်တယ
်ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကအာနာပိုင်တွေကတန်ခါမဟာနာယကအဖွဲ့အမိန့်နဲ့ပြည်နယ်ဆရာတော်ကြီးရဲ့မဟာအတန်တိဒုက္ခကြောင့်၌ကိုချိတ်ပိတ်ခဲ့ပြီးဆရာတော်ဦးဥဒရာနဲ့တန်ခါ၄ပါးကို20ပြင်းဆောင်90နဲ့ပုံမှန်195ကကြီးဖြင့်လူဝဲလဲဖန်းစီချုံတော်ကရန်ကုန်တိုင်းဒေသကြီးသာသနာ့ဦးစီးဌာနမူဦးစိန်မော်ကတရားလိုအဖြစ်တာမွေမြို့နယ်တရားရုံးမှာတရားဆွဆူထားတာဖြစ်ပါတယ်။မဟာတန်တိဒုက္ခကြောင့်၌ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့အမှုကိုလာမယ့်ဒီဇင်ဘာ5ရက်နေ့တာမွေမြို့နယ်တရားရုံးမှာဆက်လက်အမှုဆေးဆွေးသွားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။